စစ်စလနိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသိခံဖို့အမေရိကန်အော်ဒီတော်မှာဟောင်းထွန်အန်ဒရူးစ်ကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကအင်္ဂါနေ့မှာအမည်စရင်တင်သွင်းလိုက်ပါတယ်။တက်တန်းကုံဆုံးသွားပြီဖြစ်တဲ့ပေါ်မုခရဟီလီနေရာမှာခန့်အပ်ဖို့ထွန်အန်ဒရူးစ်ကိုကုလသမဂ္ဂရွေးချယ်ပြီးပါကြောင့်အမည်စရင်တင်သွင်းခဲ့တာလဲဆိုရတဲ့သူရင်တာဝန်ထမ်းဆောင်ခဲ့သူတွေနဲ့ဘာကွာခြားချက်တွေရှိနိုင်တယ်လဲဆိုတာကိုတော့မတ်အင်ဂျင်နီယာစူးစီးတင်ပြပေးထားပါတယ်
။အမေရိကန်အော်ဒီတော်အမတ်ဟောင်းတွန်အန်ဒရူးစ်ဟာလွန်ခဲ့တဲ့အနှစ်20ကျော်ကတည်းကမြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်လာအောင်ကူညီပံ့ပိုးပေးခဲ့သူဖြစ်ပြီးမြန်မာအရေးနဲ့ပတ်သက်လို့လည်းကြွမ်းကြမ်းကျင်ကျင်သိထားသူတဦးဖြစ်တာကြောင့်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အခြေအနေကိုမြ мян ဆန်းဆန်းစုံစမ်းစစ်ဆေးပြောဆိုနိုင်တဲ့အထူးကိုယ်စားလှယ်အဖြစ်သူ့ကိုရွေးချယ်ပြီးလူခွင့်ရေးကောင်စီဥက္ကဋ္ဌအဲလစ်ဘက်တီချီဖစ်ဆယ်ဘာဂါကအမည်တင်သွင်းခဲ့တာဖြစ်တယ်လို့ဒီတိန်အခြေဆိုင်ဘာမကန်ပိန်း UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Formana ကပြောပါတယ်
Tom Andrews is a former U.S. congressman.
Tom Andrews ဟာအမေရိကန်အလို့တော်မှဟောင်းတူဖြစ်ပါတယ်မြန်မာအရေးကိုနှစ်ပေါင်းများစွာကူညီဆောင်ရွက်ခဲ့သူဖြစ်တဲ့အတွက်မြန်မာနဲ့ပတ်သက်လို့ကောင်းကောင်းနားလည်သူတူပါနောက်ပြီးပြည်ပမှာဖွဲ့စည်းခဲ့တဲ့အမျိုးသားညွန်ပေါင်းအစိုးရ NCGUB ရဲ့အကြံပေးအဖြစ်လုပ်ခဲ့ပါတယ်ဒါ့အပြင်ရိုဟညာအရေးဆောင်ရွက်နေတဲ့ဝါရှင်တန်အခြေစိုက် United to End Genocide အဖွဲ့မှလည်းကူညီပါဝင်လက်ရှိသလို45 Rights အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ်
ဇန်နဝါရီလ24ရက်နေ့ကနေမတ်လ20ရက်နေ့အထိကျင်းပမယ့်လူခွင့်ရေးကောင်စီညီလာခံကနေတွန်အန်ဒရူးစ်ကိုမဲပေးရွေးချယ်အတည်ပြုမှာဖြစ်ပါတယ်။တက်တန်း6နှစ်ကုံဆုံးပြီဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနေရာမှာဝင်ရောက်လာသူဖြစ်တဲ့တွန်အန်ဒရူးစ်နဲ့ပတ်သက်လို့မတ်ဖော်မနာကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။
အထူးကိုယ်စားလှယ်အဖြစ်ဖြစ်လာပြီဆိုရင်တောင်ဝန်ထမ်းဆောင်ခြင်းအစပိုင်းမှာပျော့ပြောင်းတဲ့ပုံစံမျိုးတွေ့ရလေရှိပါတယ်။ဘာကြောင့်လဲဆိုတော့အစိုးရနဲ့အပြန်အလှန်ဆွေးနွေးဖို့နိုင်ငံတကာလေ့လာစုံစမ်းဖို့ပြည်ဝင်ခွင့်ဗီဇာရဖို့အတွက်ကြိုးစားတာဖြစ်ပါတယ်။သူတို့ပြည်ရင်းတွန်းလာဝင်ရပြီးအခြေအနေကိုကိုယ်တိုင်မြင်တွေ့ရပြီးတဲ့နောက်လူခွင့်ရေးတိုးတက်လာအောင်အစိုးရဘက်ကဆောင်ရွက်လိုစိတ်မရှိဘူးဆိုတာကိုမြင်လာတဲ့အချိန်မှာဒီအထူးကိုယ်စားလှယ်တွေဟာဖိအားပေးတဲ့ပုံစံမျိုးဖြစ်လာပါတယ်။ဒါပေမဲ့ရန်ဟီလီကဒီလိုပုံစံမျိုးကိုစတင်ပြောင်းလဲခဲ့သူဖြစ်ပါတယ်။သူစပြီးတာဝန်ထမ်းဆောင်ခြင်းမှာတင်သွင်းတဲ့အချင်းခံစားဆိုရင်ပြက်ပြက်သားသားတဲတဲမမနဲ့လူရင်းကိုထောက်ပြခဲ့တာဖြစ်ပါတယ်။အခုလဲတွန်အန်ဒရူးစ်အနေနဲ့ရဟီလီပုံစံအတိုင်းအချိန်မဆွဲဘဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးအခြေအနေတွေကိုပြက်ပြက်သားသားအစီရင်ခံလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။အထူးကိုယ်စားလှယ်အစ်စ်ခန့်အပ်ဖို့အမည်စရင်ပေါင်း15ခုတည်းကတွန်အန်ဒရူးစ်နဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုအငြိစ်စ်အစိုးရကနေအိမ်မှာနှစ်ပေါင်းများစွာအကြေကျုပ်ထိန်းသိမ်းထားတဲ့အချိန်မှာသူ့ရဲ့နိုင်ငံတကာရှေ့နေအဖြစ်လုပ်ခဲ့တဲ့အမေရိကန်ရှေ့နေဂျယ်ရက်ဂျန်ဆန်နဲ့အတူ၃ယောက်ကိုစကားတင်အဖြစ်ရွေးချယ်ခဲ့ကြောင်းမတ်ဖော်မနာကပြောပါတယ်။အဲ့ဒီထဲကမှတွန်အန်ဒရူးစ်ကိုကုလသမဂ္ဂကရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။တကယ်လို့တွန်အန်ဒရူးစ်ကိုလူခွင့်ရေးကောင်စီညီလာခံကအတည်ပြုလိုက်မယ်ဆိုရင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေထဲမှာပထမဆုံးအမေရိကန်လူမျိုးဖြစ်လာမှာပါ။မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့လူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်လက်ရဲ့မြန်မာနိုင်ငံအစီရင်ခံစာကိုညီလာခံမှာတင်သွင်းဖို့ရှိပြီးရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာကိုတော့မတ်လ9ရက်နေ့မှာတင်သွင်းမှာဖြစ်ပါရဲ့ရှင်။